နိုင်ငံတော်သမ္မတဦးသိန်းစိန်ကမြန်မာနိုင်ငံမှာအဂရိလိုက်စားမှုတွေအခုချိန်ထိရှိနေတယ်လို့ကောင်းမွန်တဲ့အစိုးရနဲ့အုပ်ချုပ်ရေးရဖို့လိုအပ်ချက်တွေအများကြီးရှိနေတာမို့ပြုပြင်ပြောင်းလဲရေးမှာလူထုတရက်လုံးပါဝင်ကြဖို့ဗုဒ္ဓဟူးနေ့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်။သမ္မတကပြုပြင်ပြောင်းလဲရေးအတွက်အစိုးရရဲ့လှုပ်ထုံးလုံနေတွေကိုပြင်ဖို့အဓိကထားပြောကြားခဲ့ပေမယ့်နှစ်ပေါင်းများစွာအယိုးဆွဲနေတဲ့ဘီရိုကရေစီရန်တရားကိုပြင်ဖို့တော်တော်ခက်ခဲမှဖြစ်တဲ့အပြင်စေအုပ်စုဘက်ကအများစုပါဝင်တဲ့အစိုးရတရက်အတွဲစေအစိုးရလက်ထက်ကကြံနေတဲ့အခွင့်အူးခံတွေပြဿနာကိုရင်ရှင်းဖို့လိုအပ်တယ်လို့သုံးသပ်သူတချို့ကမြင်ပါတယ်။ဒီမိန့်ခွန်းနဲ့ပတ်သက်ပြီးမြန်မာရေးလေလာသုံးသပ်သူဒေါက်တာအောင်ခင်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းလာမှာအခုလိုစပီးပြောပါတယ်
။ဗမာပြည်ကပြုပြင်လုပ်တယ်ဆိုတာကသူအထက်ကနေလုပ်တာဟုတ်အောက်ကဘလောက်ထိရောက်တယ်ဆိုတာပြောရတာခက်တယ်။ဒါရင်တော့ကလည်းကောင်းမွန်တဲ့အုပ်ချုပ်ရေးဖြစ်ဖို့တန်ရှင်းတဲ့အစိုးရဖြစ်ဖို့အခုလည်းပြောတယ်။ဒါနဲ့အခုတခါထူးခြားတာတော့ခုနကဒီကော်မတီတွေဖွဲ့တာပေါ့လေ။ကော်မတီတွေဖွဲ့ပြီးထိရောက်လုပ်ဖို့ရက်ွက်ကြီးရကော်မတီထိအောင်ဖွဲ့စည်းပြီးတော့အထက်ကိုတင်ပြနိုင်တဲ့သဘောမျိုးသူပြောသွားတာတော့ထူးခြားတယ်လို့ထင်တယ်။မိန့်ခွန်းတစ်ခုလုံးကျွန်တော်ဖတ်ကြည့်တဲ့အခါတော့သူကဒါအစိုးရရဲ့လှုပ်ထုံးလုပ်နည်းပြင်ဖို့သူပြောတာပေါ့ဗျာ။ဆိုတော့ဒီဥစ္စာလေးတော့ခက်ခဲတဲ့အလုပ်ပဲ။ဘာလို့လဲဆိုတော့အစိုးရနှစ်ပေါင်း20လောက်ဒီဘီယိုကရေစီရန်ဒီယာကြီးဟာခြာစားပြီးတော့ထင်ရမြင်ရဆိုင်လာတဲ့ရန်ဒီယာကြီးကိုပြင်ဖို့ဆိုတာအခုဦးသိန်းစိန်အစိုးရ20တလပဲရှိသေးတယ်။20တလထဲမှာလောက်ယိုယွင်းပျက်စီးခြာစားနေတဲ့ဒီဘီယိုကရေစီရန်ဒီယာကြီးနဲ့တာရှင်းတဲ့အစိုးရလုပ်ဖို့ဆိုတာအင်တာခက်ခဲတဲ့အလုပ်ပဲ။အဲ့တော့သူတို့ပြောတာတွေကဘလောက်ထိအောင်အောက်ခြေကိုရောက်လာလဲ။ဒီလူဘဝနဲ့လောက်ထီအောင်နီးစပ်လာလဲဆိုတာလက်တွေမှာသိရဖို့တော်တော်ခက်ခဲတယ်လေ
ဟုတ်ကဲ့ဆက်အခုလိုမျိုးဒီလိုခြားစားပြီးနှစ်ပေါင်းများစွာအယိုးဆွဲနေတဲ့ဒီမူဝါဒနဲ့နေလာခဲ့တဲ့လူမှုတွေပေါ့နော်ဒီလူမှုတွေအတွက်ဒီသမရရဲ့မိန်ကွန်းဟာဘယ်အတိုင်းတာတိလိုက်နာနိုင်မယ်လို့ဆရာယူဆပါလဲဆရာ
အေးအဲ့ဒါလည်းပြောရခက်တယ်ဘာလို့လဲဆိုတော့တတိယပဲကျွန်တော်တွေ့လိုက်သေးတယ်ဒီမှာဘက်မှာရက်ကွက်ကော်မတီရွေးကောက်ပွဲလုပ်တဲ့အခါမှာလူတင်းလူထုံးနဲ့တယောက်နဲ့တယောက်နဲ့အဆင်ပြေဖြစ်ပြီးလူတင်းနဲ့ဆွဲထုတ်တာလို့ပါလို့ပေါ့လေဆိုတော့ဒီဒီမိုကရေစီဆိုတာကဒီအကျင့်ပေါ့ဗျာအလေးအကျင့်ဆိုအမေရိကန်မှာဒီမိုကရေစီထွန်းကားတယ်ဆိုလူတိုင်းကနိုင်ငံရေးကိုစိတ်ဝင်စားပြီးအစည်းအဝေးခေါ်ရင်တရင်တယောက်ဆိုတရင်တယောက်သွားတယ်စိတ်ဝင်စားတယ်ဆွေးနွေးတယ်အလေးအထားပေါ့ဗျာဒီအလေးအထားကဘာမှယူမှာမရှိဘူးပဲရှိမနိုင်မလဲဒါစစ်တပ်ကအုပ်ချုပ်နေတဲ့တိုင်းပြည်ပဲအခုလည်းပဲသူပြောသွားတဲ့အတိုင်းမှာဒါစစ်တပ်ကမပါဘူးဒါတွေဘလောက်ပဲလှုပ်လှုပ်စစ်တပ်ကဝင်ပြီးလှုပ်လိုက်ရအကုန်ပြည့်ဦးမှာပဲဆိုတော့နေဘက်မှာကျတော့စစ်ဘူကတနတ်ရှိတဲ့စစ်ဘူကကြီးစိုးနေတာဟုတ်ဗျာ
ဆိုတော့ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီသမရအနေနဲ့အုတ်ချုပ်ရေးမှာဩစာဘယ်တိုင်းတာထိတက်ရောက်မှုရှိတယ်နောက်တဥပမာဆိုလှတ်တော်ထဲမှာဆိုလဲတချို့ဆုံးဖြတ်ချက်တွေကအကြာကြီးဆိုင်ငံ့ထားတာရှိတယ်ပေါ့နော်ဥပမာမီဒီယာဥပဒေလိုမျိုးပေါ့နောက်ဒီရခိုင်ပြည်နယ်ထဲမှာဖြစ်တဲ့အဓိကုံတွေနောက်ပြီးတော့တိုင်းနာရေးမှာလည်းဒီကချင်ဒေသမှာသမရအပြစ်ရဖို့ပြောတယ်ဒါပေမဲ့အခုတတိစစ်တပ်ဘက်ကမရက်ဘူးဒါတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သမရအနေနဲ့အကောင်းဆုံးဖြစ်အောင်ဘာလုပ်ဖို့လိုလဲလို့ဆရာအနေနဲ့မြင်ပါလဲ
အေး तू ကတော့ तू တက်နိုင်လောက်တော့ तू လုပ်နေတဲ့ပုံစံပဲပေါ့လေအခုအစိုးရစနစ်ကိုပထမဆုံး तू ကောင်းအောင်လုပ်မယ်အစိုးရစနစ်ကောင်းသွားရင်ဂျန်တဲ့ဟာတွေလည်း तू ကောင်းအောင်လုပ်လို့ရမယ်လို့ तू ထင်တာပေါ့လေကျွန်တော်တို့တချို့မြင်ရတာတော့ तू ကဒီဦးသိန်းစိန်အစိုးရလည်းစေအုပ်စုကဖွဲ့ထားတဲ့အစိုးရပဲအဲ့တော့သူအစိုးရစနစ်ကိုပြုပြင်ပြောင်းလဲလုပ်ပြီးနဲ့စေအုပ်စုရဲ့အခွင့်အူးကနေအခွင့်အူးကဘဝကနေပြီးတော့ဘယ်လိုလုပ်ပြီးတော့အလုံးတန်းတူရည်တူဖြစ်အောင်လုပ်မလဲဆိုတာတွေတော့မပါဘူးပေါ့ဗျာဥပမာမှာဒီစေအုပ်စုကရောင်းစားတဲ့ဓာတ်ငွေရရထားတဲ့ဒေါ်လာတွေအစိုးရကနေပြီးတော့တိုက်ပြည်အတွက်ဘယ်နေရာမှာသုံးလဲဆိုတာပြောတာတခါမှကျွန်တော်မကြားဘူးတော်ကပြန်ဇာတရောင်းစားတဲ့ဆိုတော့တိုက်ပြည်ရဲ့ပတ်စံများတာဥပိုင်ကုမ္ပဏီရဲ့ပတ်စံမဟုတ်ဘူးစေအုပ်စုရဲ့ပတ်စံမဟုတ်ဘူးအဲ့တော့တိုင်းပြည်ရရတဲ့ဒေါ်လာတွေယူတိုင်းပြည်အတွက်ဘယ်လိုသုံးမယ်ဆိုတာကိုအစိုးရကပြောရင်တော့တိုင်းပြည်ပြည်သားတောက်ခံမှုပူရမှာပေါ့
အခုချိန်မှာလူမှုထက်ကိုဒီနိုင်ငံရခြားကနေလာပြီးတော့ယင်းနှိမ့်မြုံနာမဲ့သူတွေကိုဆွဲဆောင်မှုတွေဦးစားပေးနေတယ်လို့သုံးသပ်နေတာတွေလည်းရှိပါတယ်ဆရာဆရာမြင်ကိုသိပြစ
ီဘလောက်ပဲဆွဲဆောင်ဆွဲဆောင်လीဗမာပြည်မှာနိုင်ငံခြားကလာတဲ့ယင်းနှိမ့်မြုံနာတဲ့လူတွေကဒီတိုင်းပြည်မှာလုပ်ရင်သူတို့အတွက်အကျိုးရှိမရှိဆိုတော့သူတို့ကပိုသိတာပေါ့ဆိုတော့ဘလောက်ပဲဆွဲဆောင်ဆွဲဆောင်သူတို့လာခြင်းမှလာပါပေါ့အခုကတော့လာပြီးတော့လေ့လာတဲ့အစီအမံရှိသေးတာ
ဟုတ်ကဲ့ဆရာလောက်ဖို့တော့အများကြီးလိုသေးတယ်ပေါ့နော
်ဟုတ်ပါတယ်ခင်ဗျာဆိုတော့အခုကြည့်ရတာဦးသိန်းစိန်အစိုးရကတော့ခုနကတော့စေအုပ်စုရဲ့ဒီဩဇာကငါနေစေအုပ်စုအခွင့်အူးကဘလောက်ထိအောင်သူလုပ်ပေးနိုင်မလဲဆိုတဲ့ပုံမှန်လည်းမူတည်ပါတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာ